Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဩဂုတ်လ16ရက်နေ့စနေနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြရှင်လန်းချမ်းမြေကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
ဟုတ်ကဲ့ပါကျွန်တော်ငိမ့်ချမ်းပါအီရန်နိုင်ငံမြောက်ပိုင်းခြေရွာတစ်ခုမှာယာဇတိအမျိုးသား80ကျော်ကိုစစ်သွေးကြွတွေကတတ်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာဆန္ဒပြမှုတွေဟာဒီနေ့မှဆက်လက်ဖြစ်ပွားပြီးအဲ့ဒီပြည်နယ်ရဲ့စတိုးဆိုင်တစ်ခုကိုတိုက်ခိုက်မှုတွေထပ်ဖြစ်ခဲ့ပါတယ်အဲ့ဒီလိုနိုင်ငံတကာနဲ့ဒေသတွင်သတင်းတွေကိုမအေးတန်နာကြော်နဲ့တင်ဆက်ပေးပါမယ
်ကောင်းပါပြီရှင်အီရန်နိုင်ငံနဲ့ဆီးရီးယားနိုင်ငံတွင်းမှာအကြမ်းဖက်လုပ်ရက်တွေကျူးလွန်နေကြတဲ့အဖွဲ့အစည်းတွေကိုကုလလုံခြုံရေးကောင်စီကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်ပါတယ်
။ This resolution does four things. It sends a strong and clear political message to the terrorists and those
အကြမ်းဖက်သမားတွေရဲ့ဘဏ္ဍာရေးနဲ့တပ်သားတွေစုဆောင်းမှုတွေကိုရေရှည်ဒဏ်ခတ်ပိတ်ဆို့သွားမယ်အကြောင်းကုလဆိုင်ရာဗြိတိန်သံအမတ်ကြီးပြောကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်မနေ့တုန်းကတက်တန်းယာပြီးခဲ့တဲ့ပနားမတူမြောက်ရဲ့ရေးပါမှုတွေနောက်ဒီထိုင်းကမြန်မာရွှေ့ပြောင်းအလို့သမားတွေခီးသွားခွင့်လက်မှတ်တွေရတော့မယ်ဆိုတဲ့အကြောင်းသတင်းတွေကိုဒီညနေခင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်းနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြမှာပါ။အ
ီရန်နိုင်ငံမြောက်ပိုင်းကခြေရွာတစ်ခုမှာယာဇတိအမျိုးသား80ကျော်ကိုစစ်သွေးကြွတွေကတတ်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလိုလုံရဲကြောင်းလူနည်းစုဘာသာဝင်တွေဟာအသက်အန္တရာယ်ကိုရင်ဆိုင်နေရတော့မယ်လို့ဆိုပါတယ်။ကချူကျွေးကျေးရွာကနေထွက်ပြေးလွမြောက်လာသူတွေရဲ့အပြောပြချက်ကိုအခြေခံပြီးရာဇတီဥပဒေပြုအဖွဲ့ဝင်တဦးနဲ့ကက်လုံချုံရေးတာဝန်ရှိသူတဦးကအခုလိုပြောတာဖြစ်ပါတယ်။ကချူကျေးရွာမှာစစ်သွေးကြတွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေပြီးတည်တင်းသမားတွေတရင်ယူလို့မရနိုင်ပါဘူး။ဒီကျေးရွာကိုစစ်သွေးကြတွေကရပ်ပေါင်းများစွာတင်ထားပြီးတဲ့နောက်ရွာသားတွေကိုအစ္စလမ်ဘာသာကိုကူးပြောင်းဖို့တတ်မှတ်ချိန်ပေးပြီးနောက်မှာကူးပြောင်းဖို့ညှင်းဆိုတဲ့ရာဇတီတွေကိုအခုလိုတတ်ပစ်ခဲ့တာလို့ရာဇတီဥပဒေပြုတဦးကပြောပါတယ်။ကချိုကျေးရွာမှာဖမ်းဆီးရမိခဲ့တဲ့ကလေးတွေနဲ့အမျိုးသမီးတွေကိုလည်းအနီးအနားကစစ်သွေးကြွတွေထိန်းချုပ်ထားတဲ့တဲအာဖာမြို့ကိုပို့လိုက်တယ်လို့ကက်လုံချုံရေးအဖွဲ့ပြောခွင့်ရကပြောပါတယ
်။ယူကရိန်းနိုင်ငံအရှေ့ခြမ်းကိုဝင်လာရတဲ့ဆိုတဲ့ရုရှားရင်တန်းကိုယူကရိန်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးလိုက်တယ်ဆိုတာကိုအတိမပြုတ်နိုင်ဘူးလို့အမေရိကန်အင်ဘီရောကပြောပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့အရာရှိတွေအတူလက်တွဲလှုပ်ဆောင်နေပါတယ်လို့အင်ဘီရောပြောခွင့်ရသူကက်လင်ဟေဒန်ကပြောသွားတာပါ။ရုရှားတွေနဲ့သူတို့ရဲ့ထောက်ခံမှုနဲ့ယူကရိန်းထဲကိုထပ်ထလဲလဲကျူးကျော်ဝင်ရောက်မှုတွေကိုအမေရိကန်ဘက်ကအစိုးရနေစေပဲလို့လည်းသူကပြောပါတယ်။ကြာသပတေးနေ့ညပိုင်းမှာရုရှားစစ်မော်တော်ယာဉ်တွေယူကရိန်းနိုင်ငံအရှေ့ခြမ်းကိုနေဆက်ဖြတ်ကျော်ဝင်ရောက်လာတာကိုယူကရိန်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးလိုက်တယ်ဆိုတာမဟုတ်ကြောင်းတောက်ကြာနေ့အစောပိုင်းကရုရှားအစိုးရကအငြင်းဆိုထားတာပါ။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရဲ့ယုံကတော့ရုရှားစစ်မော်တော်ယာဉ်တွေကအရေးအတွက်တော်တော်များများကိုယူကရိန်းစစ်တပ်ကတိုက်ခိုက်ဖျက်ဆီးလိုက်တာလို့ပြောပါတယ်။ယူကရိန်းနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပို့ပေးနေတဲ့ရုရှားယာဉ်တန်းအစစ်ဆေးခံမှုရန်နာထားတဲ့နေရာနဲ့18မိုင်လောက်အကွာမှာရုရှားစစ်မော်တော်ယာဉ်တွေယူကရိန်းနိုင်ငံနဲ့ဝင်ရောက်လာတာတွေ့ရတယ်ဆိုတဲ့မီဒီယာသတင်းတွေကိုယူကရိန်းသမ္မတကလည်းအတည်ပြုခဲ့ပါတယ်။ရုရှားရဲ့အကူအညီရင်နှန်းနဲ့ပတ်သက်ပြီးတော့ရုရှားကာကွယ်ရေးဝင်ကြီးဆာဂေရှိုရူးနဲ့အမေရိကန်ကာကွယ်ရေးဝင်ကြီးချက်ခေဂယ်တို့တောက်ကြနေကတယ်လီဖုန်းဆက်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကဆိုပါတယ်။မစ္စတာဟေဂယ်ကရုရှားရင်နှန်းနဲ့ပတ်သက်လို့တေးကြအောင်မေးခဲ့တယ်။မစ္စတာရှိုရူးကလည်းအဲ့ဒီရင်နှန်းမှာရုရှားစစ်တပ်ဘက်ကစစ်ဖက်ဆိုင်ရာဝန်ထမ်းတွေမပါပါဘူးဒီအကူအညီပေးမှုကိုအတုံးချပြီးတော့ရုရှားအနေနဲ့ယူကရိန်းထဲကိုထပ်ပြီးတော့ဝင်ရောက်ကျူးကျော်မှုမလုပ်ပါဘူးလို့ပြောခဲ့ကြောင်းပန်တဂွန်စစ်ဌာနချုပ်သတင်းထုတ်ပြန်ရေးအရာရှိရေတပ်ဒုတိယဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါတယ်ရှင်
American ပြည်ထောင်စုမစ်ဇူရီပြည်နယ်မှာဆယ်ကျော်သက်လူမဲတအူကိုရဲအရာရှိကပြစ်တတ်ထဲတဲ့အတွက်ပြစ်တတ်ခဲ့တဲ့အကြောင်းဒေါသထွက်ဆန္ဒပြမှုတွေဟာဒီကနေ့ဆက်လက်ဖြစ်ပွားပြီးအဲ့ဒီပြည်နယ်ရဲ့စတိုးဆိုင်တခုကိုတိုက်ခိုက်မှုတွေထပ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတချို့ကပလင်းတွေနဲ့အခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ပေမဲ့တချိန်တည်းမှာပဲတချို့အေးချမ်းစွာဆန္ဒပြသူတွေကအဲ့ဒီလိုရန်လိုတဲ့ဆန္ဒပြသူတွေကိုလိုက်လံတားဆီးနေပါတယ်အဲ့ဒီစတိုးဆိုင်ဟာအပြစ်သက်ခံခဲ့ရတဲ့ဆယ်ကျော်သက် Michael Brown ဓမြတိုက်ခဲ့တယ်လို့ဆွဆွဲခဲ့တဲ့စတိုးဆိုင်ဖြစ်ပါတယ်မနေ့က Michael Brown ကိုပြစ်တတ်ခဲ့တဲ့ရဲအရာရှိရဲ့နာမည်ကိုထုတ်ဖော်ပြီးတဲ့နောက်ပိုင်း ဖာဂူဇန်ရက်ကွက်မစ်ဇိုရီပြည်နယ်မှာရဲနဲ့ဆန္ဒပြသူတွေ200လောက်ဟာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီရဲအရာရှိရဲ့နာမည်ဟာ Darren Wilson လို့ထုတ်ဖော်တဲ့သတင်းစာရှင်းလင်းပွဲမှာ Michael Brown ဟာအဲ့ဒီစတိုးဆိုင်ကနေဒေါ်လာ50လောက်တန်းတဲ့ဆေးပြင်းလိပ်တသစ်တာကိုခိုးယူခဲ့ပြီးပြန်အထွက်မှာလူတဦးလည်းချိန်ချောက်ခဲ့ပါတယ်လို့ဆွဆွဲထားတဲ့စာရွက်စာတမ်းတွေဖာဂူဇန်ရဲ့ရဲအကြီးအကဲကဖော်ထုတ်ခဲ့ပါတယ်
။ American ပြည်အောင်စု Texas ပြည်နယ်မှာပြည်နယ်အုပ်ချုပ်ရေးမှုကသူယာရုကနေပြီးတော့ထွက်စေခြင်းနဲ့အစိုးရရှင်းနေကိုယာရုကထွက်မပေးရင်သူ့ရဲ့လက်အောက်ကအဂတိလိုက်ဆောင်မှုတိုက်ဖျက်ရေးဌာနအတွက်ရန်မုံငွေဖျက်ပစ်မယ်လို့ချိန်ချောက်ခဲ့တာကြောင့်အခုအဲ့ဒီပြည်နယ်အုပ်ချုပ်ရေးမှုကိုအာဏာအလွဲသုံးစားလုပ်မှုနဲ့တရားစွဲထားပါတယ်။ရုံးရဲ့လုံပိုင်ခွင့်ကိုအလွဲသုံးစားလုပ်မှုအစိုးရဝန်ထမ်းကိုအတင်းအကျပ်ဖိအားပေးမှုဒီအမှုနှစ်ခုနဲ့မစ္စတာ ဘယ်ရီကိုအော့စတင်မြို့မှာတရားသူကြီးကစွဲချက်တင်ထားတာပါ Travis မြို့နယ်ကအစိုးရရှင်နေ Rosemary Lambert ကိုအရက်မူးပြီးတော့ကားမောင်းမှုနဲ့ဖမ်းခံရပြီးတဲ့နောက်မှာယာတို့ကနေထွက်ဖို့ပြောပြီးတော့မထွက်ရင်တော့ Travis County အစိုးရရှင်နေရုံးရဲ့အများပြည်သူအကျဉ်းပြက်ခြားဆောင်မှုမရှိရေးဌာနအတွက်ငွေကြေးဒေါ်လာ9တန်းခွဲကိုဖျက်ပစ်မယ်လို့ပြည်내အုပ်ချုပ်ရေးမှု Rick Perry ကမနစ်ကချိန်ချောက်ခဲ့တာပါအစိုးရအရှိန်နေဖြစ်သူ Rosemary Lambert ကအာဩစာအနာရှိရဲ့ Democrat တဦးဖြစ်ပြီးတော့ Mr. Perry ကတော့ Republican Party ဝင်ဖြစ်ပါတယ်။တကယ်လို့သာ Miss Lambert ယာရုကနေပြီးတော့နှုတ်ထွက်ရမယ်ဆိုရင်သူ့ရဲ့နေရာအတွက်လူစားကို Mr. Gary ခန့်အပ်ရမှာပါ။Mr. Perry ကဌာနမှာတာဝန်အရှိဆုံးပုဂ္ဂိုလ်ကအများပြည်သူရဲ့ယုံကြည်ကိုးစားမှုဆုံးရှုံးသွားတဲ့အချိန်မှာအဲ့ဒီဌာနအတွက်ငွေကြေးဆက်ပြီးတော့မပေးနိုင်ဘူးလို့ပြောသွားခဲ့တာပါ။Miss Lambert ကအရက်မူးပြီးတော့ကားမောင်းမှုအတွက်အပြစ်ရှိကြောင်းတရားရုံးကအမိန့်ချခဲ့ပြီးတော့ထောင်ဒဏ်ချခဲ့ပါတယ်။ Mr. Perry ရဲ့လက်ထောက်တွေကတော့သူ့ရဲ့ပြည်နယ်အုပ်ချုပ်ရေးမှုဘက်ကအမှားမရှိကြောင်းဌာနအတွက်ငွေဖြတ်တာကလည်းသူ့ရဲ့လုံပိုင်ခွင့်တဲကနေပြီးတော့လှုပ်ဆောင်တာဖြစ်ကြောင်းပြောကြပါတယ်ရှင
့်။ View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16 kHz 1683 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
POA American အတိုင်းကနေတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံမှာ18ရာစုနဲ့19ရာစုတုန်းကခရီးရန်ယူဝါဒကိုမစွန့်လွတ်ပဲအသက်အသေးခံခဲ့ကြတဲ့ကိုရီးယားအာဇာနည်124ဦးကိုပုပ်ယဟန်မင်းကြီး Francis ကဆိုးမျိုးကလူအများရှိမှဂုဏ်ပြုချီးမြှင့်ခဲ့ပါတယ်အခုလိုဂုဏ်ပြုတာဟာ Roman Catholic ကျောင်းတော်မှာသူတော်စင်အဖြစ်မတတ်မတ်ခံရခင်အခြေအနေမှာနောက်ဆုံးအဆင့်ဖြစ်ပါတယ်ဆိုးမျိုးတော် Guanghanmon Gate မှာဟောပြောတဲ့စနေမိန်ကုန်းမှာဆိုရင်လဲပုပ်ယဟန်မင်းကြီး Francis ကစင်ရဲ့ချမ်းသာကွာဟမှုကြီးလာတာကိုထပ်ပြီးတော့ရှုံချလိုက်ပါတယ်ကြာသာပတိနေ့ရောက်လာကလေးကဒီကိစ္စကိုသူထက်တက်လဲလဲပြောနေတာပါပုံရဟန်းမင်းကြီးကမနေ့ကလည်းလူငယ်9000လောက်ကိုအာရှတဝမ်းမှာဆွဲကပ်နေတဲ့ရုပ်ဝတ္ထုပစ္စည်းပြိုင်ဆိုင်မှုတွေနောက်ကိုမလိုက်ဖို့နဲ့စင်းရဲသားတွေကိုမွဲတင်အောင်လှုပ်ထားတဲ့လူမဆန်တဲ့စီးပွားရေးစနစ်ကိုဆန့်ကျင်ဖို့တိုက်တွန်းလိုက်ပါတယ်အခုလိုမပြောခင်မှာစီးဝတ်ကရုတ်တင်မောနှင်းမြုပ်မှုမှာတည်ဆုံခဲ့ရသူတွေနဲ့ကြံရစ်သူမိသားစုနဲ့အသက်ရှင်ကြံရစ်သူတချို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်
ပါကစ္စတန်နိုင်ငံမှာဝင်ကြီးချုပ်နဝက်ရှရစ်ယာရုကနေဆင်းပစ်ဖို့တောင်းဆိုတဲ့အတိုက်ခံထောင်ထဲချီပြီးတော့စနေနေ့ကဆန္ဒပြခဲ့ကြပါတယ်။အတိုက်ခံခေါင်းဆောင်အင်မရာခန်နဲ့အစ္စလမ်ဘာသာရေးခေါင်းဆောင်တဟီယာအယ်ကာဝါဒရီတို့ဥဆောင်ပြီးတော့အစ္စလမ်ဘတ်မျိုးကဆန္ဒပြပွဲတွေကတော့မစ္စတာရှရစ်ရဲ့တက်တန်းတစ်နှစ်ရှိပြီဖြစ်တဲ့အစိုးရအတွေ့အကြီးမားဆုံးစိန်ခေါ်မှုတွေပဲဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်တွေကဒီအစိုးရဖောက်လွဲဖောက်ပြန်လုပ်နေတယ်လို့ပြောနေတာပါ။ဒါမဲ့လည်းအတိုက်ခံအုပ်စုနှစ်ခုကတရားဝင်မဟာမိတ်ပြုထားတာမရှိသေးပါဘူး။ဝင်ကြီးချုပ်မစ္စတာရှရစ်ယာရုကဆင်ပေးပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပေးမယ်ရက်မကြေညာပေးမချင်းသူတို့ရဲ့လူတွေအစ္စလာမဘတ်မြို့မှာစကန်စတဲ့ချဆန္ဒပြမယ်လို့မစ္စတာခန်နဲ့မစ္စတာကွာဂျူရီတို့ကတနိဋ္ဌာန်ချထားပါတယ်။မစ္စတာရှရစ်ယာရုအာနာရလာတဲ့မနစ်ကရွေးကောက်ပွဲမှာအကြီးအကျယ်မဲလိမ်မှုတွေရှိခဲ့တယ်လို့မစ္စတာခန်ကဆွဆွဲထားပါတယ်။တောက်ချနေတော့ကတော့မစ္စတာခန်လိုက်ပါလာတဲ့မော်တော်ယာဉ်ကဆန္ဒပြလူအုပ်ကိုဥဆောင်ပြီးတော့အစ္စလာမဘတ်မြို့ကိုချီတက်လာနေတော့မှာဂူရန်ဝါလာမြို့မှာသူ့ရဲ့ကားကိုတနက်နေ့ပြစ်ခံခဲ့ရပါတယ်။ကြီးစံကားကိုထိမှန်သွားပြီမဲ့လည်းမစ္စတာခန်ဘာမှဖြစ်မသွားဘူးလို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။သူတို့ရင်နှန်းကိုလူတွေကဂဲရီနဲ့လည်းလှမ်းပေါက်ပြီးတော့တိုက်ခိုက်ခဲ့ပါတယ်ရှင်။
အနောက်အာဖရိက၃နိုင်ငံမှာဖြစ်ပွားနေတဲ့ Ebola ရောဂါဟာမတူညီတဲ့အဆင့်ပုံစံနေနဲ့ဖြစ်ပွားနေတာလို့နယ်စည်းမခြားဆရာဝန်များအဖွဲ့ဥက္ကဋ္ဌကပြောပါရယ်ဂီနီနိုင်ငံမှာအခြေအနေတွေဟာတချို့တဝက်တည်ငြိမ်သွားပေမဲ့ Sierra Leone နဲ့ Liberia မှာအခြေအနေတွေဟာထိမရအောင်ဖြစ်နေပါတယ်လို့ဒေါက်တာဂျိုအန်လီယိုကမနေ့ကပြောသွားတာပါမ အရင်တုန်းကယောဂဖြစ်ပွားမှုတွေဟာရက်တက်တပတ်၈ပတ်သာကြာမြင့်ခဲ့ပေမယ့်အခုတစ်ခေါက်အတွက်ကတော့ယောဂဖြစ်ပွားမှုရော့ကျစေဖို့အတွက်လာပေါင်းများစွာစူးစမ်းရလိမ့်မယ်လို့ဒေါက်တာလျူကပြောပါတယ်။ယောဂဖြစ်ပွားပုံကွာခြားချက်နောက်တစ်ခုကယောဂဟာရွာအနှဲငယ်မှာပဲဖြစ်နေတာမဟုတ်ပဲမြို့ပေါ်တွေမှာပါဖြစ်နေတာပါလို့သူကရှင်းပြပါတယ်။အီဘိုလာဟာလိုက်ဘေးရီးယားနဲ့ဆီယာလီယွန်မှာကျန်းမာရေးစနစ်တစ်ခုလုံးကိုဖျက်ဆီးလိုက်ပြီးဆေးဝါးဌာနတွေကိုပိတ်ပစ်ရလောက်တဲ့အထိဆိုးရွားနေတယ်လို့နယ်စည်းမခြားအဖွဲ့ဥက္ကဋ္ဌကပြောပါတယ်။နောက်အာဖရိကမှာအီဘိုလာကြောင့်သေဆုံးရသူအရေအတွက်1,100ကျော်ရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ဒီဘက်အင်္ဂါနဲ့ဗိုလ်ရူးနေမှာနေမယ်စမ်းသပ်စစ်ဆေးပြီးအတီးပြုတ်နိုင်ခဲ့တဲ့ယောဂကူးစက်ခံရသူလူနာအယောက်150ကျော်ရှိတယ်လို့ကုလသမဂ္ဂအေဂျင်စီကပြောပါတယ်။
နေပေါ်နိုင်ငံအနောက်ချမ်းမှာ၃ရက်ဆက်တိုင်မိုးရွာသွန်းပြီးရေကြီးမြေပြိုမှုတွေဖြစ်ခဲ့လို့လူ54ဦးမကသေဆုံးပြီး142ဦးပျောက်ဆုံးနေပါတယ်။ခရိုင်မောင်း30ခရိုင်မှာရေလွှမ်းနေပြီးအလောင်း54လောင်း10ယူရရှိပြီလို့ရဲအယားရှိသူကပြောတာပါ။သေဆုံးသူတွေဒီထက်မကပိုများအောင်မယ်လို့ခန့်မှန်းထားပါတယ်။ကက်မန်နူးမြို့တော်နဲ့အနောက်ဘက်မိုင်250လောက်ကွာဝေးတဲ့အဲ့ဒီဒေသမှာကြာသပတေးနေ့တွေကစပြီးမိုးရွာနေခဲ့တာပါ။အဝေးပြေးလမ်းမကြီးတွေနဲ့မြို့ရွာလမ်းတွေကိုရေဖုံးရင်ဖုံးဒါမှမဟုတ်မြေပြိုကျထားလို့လမ်းပိတ်နေပါတယ်။တက်စစ်မီးကြိုးတွေတယ်လီဖုန်းတာဝါတိုင်းတွေကျိုးပြက်နေပြီးတော့လူထောင်ပေါင်းများစွာလဲရေပက်လယ်ဝိုင်းပြီးတော့ပိတ်မိနေပါတယ်။နီပေါ်နိုင်ငံမှာကမိုးရာသီကဇွန်လကစတင်ပြီးတော့စက်တင်ဘာလမှာကုန်ဆုံးတာဖြစ်ပါတယ်ရှင်။ Direct from Washington The Voice
of America The VOA စနေနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချန်နဲ့ပန်ရေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်အဖွဲ့အစည်းတွေအပေါ်မှာကုလလုံခြုံရေးကောင်စီရဲ့အရေးယူဒဏ်ခတ်မှုဆုံးဖြတ်ချက်ကိုပြောပြပေးပါမယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေထဲမှာတိုက်ခိုက်နေကြတဲ့အကြမ်းဖက်အုပ်စုတွေကိုထောက်ပံ့နေတဲ့ရန်ပုံငွေတပ်သားတွေဝင်ရောက်နေမှုကိုဖျက်တောက်နိုင်ဖို့အတွက်တောက်ချနေတော့ကကုလလုံခြုံရေးကောင်စီမှနီးလန်းရှာခဲ့ကြတာပါ။တချိန်တည်းမှာပဲအီရန်နိုင်ငံခြားရေးဝန်ကြီးကလည်းအီရန်နိုင်ငံတွင်းကစစ်သွေးကြွပစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်တာတွေကိုတိုးမြှင့်လှုပ်ဆောင်ပေးဖို့အမေရိကန်ပြည်ထောင်စုကိုပန်ကြားလိုက်ပါတယ်။ဒီအကြောင်းကိုတော့ကုလသမဂ္ဂဆိုင်ရာ VOA သတင်းထောက် Margaret Fisher စူးစီးတင်ပြထားတာကိုပြောပြပေးပါမယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကဒေသတွေကိုသိမ်းပိုင်နေပြီးရဲသားတွေကိုအကြမ်းဖက်တပ်ဖြတ်နေကြတဲ့အစ္စလာမစ်နိုင်ငံထူထောင်ရေးအဖွဲ့ IS El Nusri Daoud ANF နဲ့တခြား Al Qaeda နဲ့ဆက်နွယ်နေတဲ့အကြမ်းဖက်အုပ်စုအဖွဲ့အစည်းအလုံးကိုထောက်ပံ့နေတဲ့ပုံကိုယ်တွေအဖွဲ့အစည်းတွေနဲ့အုပ်စုတွေကိုဒဏ်ခတ်ပိတ်ဆို့ဖို့အတွက်နိုင်ငံ15နိုင်ငံပါကုလလုံခြုံရေးကောင်စီကတညီတညွတ်ထဲမဲခွဲဆုံးဖြတ်လိုက်ကြပါတယ်အခုဒဏ်ခတ်မှုအသစ်ကတော့ဗန္ဒာရေးလက်နက်ထောက်ပံ့မှုနဲ့စစ်သွေးကြစုဆောင်းမှုတွေကိုပြစ်မှတ်ထားတာဖြစ်တယ်လို့မူချမ်းပြုစုရေးတာဝန်ခံဗြိတိန်သံအမတ်ကြီး Mike Leagrand ကပြောပါတယ
် This resolution does four things. It sends a strong and clear political message to the terrorists and those who support them.
လုံဆောင်ချက်၄ခုပါတဲ့အခုဆုံးဖြတ်ချက်ကအကြမ်းဖက်သမားတွေနဲ့သူတို့ကိုထောက်ပံ့သူတွေကိုပြင်းထန်ပြီးရှင်းလင်းခိုင်မာတဲ့ပိုင်းဖြတ်ချက်တစ်ခုပေးပို့လိုက်တာပါပဲ။ဒုတိယအနေနဲ့ဒီဆုံးဖြတ်ချက်ကအထူးသဖြင့်နိုင်ငံသားတိုက်ခိုက်ရေးသမားတွေကိုထောက်ပံ့တာတွေနဲ့တပ်သားသစ်စုဆောင်းမှုတွေကိုတားမြစ်တဲ့အရေးကြီးကိစ္စရပ်တွေအပေါ်မှာလက်တွေ့ကျကျပြစ်မှတ်ထားပါတယ်။တတိယချက်ကတော့ဒီအကြမ်းဖက်အုပ်စုတွေရဲ့ရန်ပုံငွေနဲ့ဗန္ဒာရေးကိုဖျက်တောက်ဖို့ပါပဲ။နောက်ဆုံးတစ်ချက်ကတော့ကျန်းဖက်သမား6ဦးနဲ့သူတို့ကိုအဓိကငွေကြေးထောက်ပံ့သူတွေကိုဒဏ်ခတ်ပိတ်ဆို့တာပဲဖြစ်ပါတယ်
။ဒဏ်ခတ်ပိတ်ဆို့မဲ့2ဦးကတော့ ISIL လို့လည်းခေါ်တဲ့ IS Islamic နိုင်ငံထူထောင်ရေးအဖွဲ့ကဖြစ်ပြီးနောက်4ဦးတို့ကတော့ El Nusri တပ်ဦးတို့ကဖြစ်တယ်လို့သံအမတ်ကြီး Lyle Grant ကပြောပါတယ်။ Islamic နိုင်ငံတော်ရဲ့အကြီးအကဲလို့သူကိုယ်သူကြေညာထားတဲ့ Abu Bakar al-Bari ကိုတော့2011ခုနှစ်အောက်တိုဘာလကတည်းကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးသားဖြစ်လို့အခုဒဏ်ခတ်မှုအသစ်မှာတော့မပါပါဘူး။ Islamic နိုင်ငံထူထောင်ရေးအဖွဲ့ IS အကြမ်းဖက်အဖွဲ့အတွေ့ပမာဏများလာတဲ့ရန်ပုံငွေတွေကိုတော့တင်းယူထားတဲ့မြို့တွေစီကလူတွေစီကနေငွေညှစ်တာဗန်တပြားတိုက်တာနဲ့ရေနံတူးလောက်ွက်တီကိုတင်းယူထားတို့လို့မတရားသဖြင့်ရယူထားတာဖြစ်ပါတယ်။အခုဒဏ်ခတ်ပိတ်ဆို့မှုကဒီအကြမ်းဖက်အဖွဲ့အပေါ်မှာဘလောက်ထိထိရောက်ရောက်ချက်ချင်းတက်ရောက်မှုရှိလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အခုဆုံးဖြတ်ချက်ကအကြမ်းဖက်အဖွဲ့အစည်းတွေရဲ့ရန်ပုံငွေနဲ့လူသစ်စုဆောင်းမှုတွေအပေါ်မှာရေရှည်တက်ရောက်မှုတွေရှိစေဖို့ရည်ရွယ်တယ်လို့တန်တမန်တွေကတော့ပြောကြပါဗျ။အီရတ်တန်အမတ်ကြီးမိုဟာမက်အလီ L. Hacking ကတော့အခုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးအီရန်နိုင်ငံရဲ့အိမ်နီးချင်းတွေကလည်းဒီဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာချဖို့တိုက်တွန်းလိုက်ပါတယ်။အစ္စလာမ်နိုင်ငံထူထောင်ရေးအဖွဲ့ကအီရန်နိုင်ငံမြောက်ပိုင်းကထောင်ပေါင်းများစွာသောအီရတ်ခရစ်ယာန်တွေရေစရီတွေနဲ့တက်လူမျိုးတွေအပေါ်ညှဉ်းပန်းနှိပ်စက်တာတွေဘေးလွတ်ရာထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့အီရတ်ပြည်သူတွေကိုလူသားချင်းစာနာမှုအထောက်အပံ့ပြတ်တောက်မှုကပ်ဘေးကြီးဆိုင်အောင်လှုပ်ဆောင်နေမှုတွေအပါအဝင်အစ္စလာမ်နိုင်ငံထူထောင်ရေးအဖွဲ့ကျူးလွန်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအီရတ်သံအမတ်ကြီးကထုတ်ဖော်ပြောဆိုခဲ့ပါတယ်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဒီအဖွဲ့ပေါ်ကိုတိတိကျကျနဲ့ဓာတ်ရိုက်တက်ရောက်မှုရှိစေပြီးနောက်ထပ်ဒေသအသစ်တွေစီကိုလှုပ်ရှားမဲ့အရေးကိုလည်းကန့်သတ်လိုက်သလိုဖြစ်စေပြီးအကြမ်းဖက်သမားတွေအနေနဲ့ဘယ်အချိန်မဆိုပြစ်ချခံရနိုင်နေဆိုတဲ့သတိပေးချက်လည်းဖြစ်တယ်လို့အီရတ်သံအမတ်ကြီးမိုဟာမက်အလီအယ်ဟာကင်ကပြောပါတယ
် So we are asking the United States to continue and we are asking them to increase in numbers of targets as well as in numbers of hits and
လေကြောင်းတိုက်ခိုက်မှုတွေဆက်ပြီးလှုပ်ဆောင်ပေးဖို့အမေရိကန်တို့ကိုပြောဆိုနေပြီးပြစ်မှတ်တွေတိုးပြီးအကြိမ်ကြီးများများပြစ်ပေးဖို့ကိုလည်းကျွန်တော်တို့အမေရိကန်တို့ကိုပြောဆိုနေပါတယ်ဒါကကျွန်တော်တို့အတွက်သိတ်ကိုအရေးကြီးပြီးအီရတ်အစိုးရရဲ့တောင်းဆိုချက်လည်းဖြစ်ပါတယ်လို့တန်အမတ်ကြီးကပြောခဲ့တာပါဆီးရီးယားညွန်ဘောင်းအဖွဲ့ရဲ့ကုလဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာနာဂျစ်ဂမ်ဘီယန်ကတော့အခုဆုံးဖြတ်ချက်ကိုကျင့်သုံးတာဟာအကြမ်းဖက်ချင်းချောက်မှုကိုချိုးနှိမ်ဖို့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒါအပြင်ဆီးရီးယားနိုင်ငံတွင်းမှာလည်းပဲလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုတွေလိုအပ်နေပါတယ်လို့ပြောဆိုခဲ့ပါတယ်ရှင
်။တို့ရရှိမြခင်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတဦးရဲ့ဟိုတယ်မှာစခန်းချတဲခုသွားခဲ့ပါတယ်။ဆိုတော့အမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားစေပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲ။လူကြကောင်ရုံလုပြနေတာလား။တကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတဲ့လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသွားရရှိမြခင်။ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နှံ့ကြပါရစေ။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့ပို့ပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
9:00ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးချမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးချမယ်ဆိုရင်တော့ VOE ရဲ့ telephone number 1239233555လေးကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းဆက်သွယ်နိုင်ကြပါတယ်။အခု9:00မတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ပြောပြပါစီရှင်။အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။ထိုင်းနိုင်ငံတွင်တရားမဝင်နေထိုင်ရင်အလုပ်လုပ်နေကြတဲ့မြန်မာပြည်ကရွှေ့ပြောင်းလုပ်သမားတွေအတွက်လိုအပ်လာရင်နေရရင်ပြန်နိုင်အောင်ခီးသွားလာခွင့်အထောက်အထားတွေကိုထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကထုတ်ပေးဖို့စီစဉ်နေပါတယ်။မြန်မာအလုပ်သမားတွေအဖမ်းမခံရဖို့အတွက်ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်ကနေအခုလိုအခြေအနေရလာတာဖြစ်တဲ့အကြောင်းဘန်ကောက်မြို့မြန်မာတန်ယုံမြန်မာအလုပ်သမားရေးတာဝန်ခံတဦးကပြောဆိုလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ထိုင်းချေဆိုင် VOE မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကနေရှေးပြောင်းလုပ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တချို့ကိုခေါ်ယူတွေ့ဆုံခဲ့ပြီးတဲ့နောက်ယာယီနိုင်ငံကုလက်မှတ်မရှိဘဲနေရင်းကိုပြန်လိုတဲ့မြန်မာနိုင်ငံသားတွေအတွက်သူတို့စီမှာတင်ပြတောင်းခံလာမယ်ဆိုရင်ခရီးသွားလက်မှတ်ကိုထုတ်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တာပါထိုင်းနိုင်ငံဘန်ကောက်မြို့ကအလုပ်သမားတန်အရာရှိဦးသိန်းနိုင်ကတော့ခရီးသွားလာတဲ့အခါမှာမြန်မာတန်ယုံကအထောက်ထားလက်မှတ်ထုတ်ပေးမဲ့ကိစ္စကိုထိုင်းအစိုးရတာဝန်ရှိသူတွေနဲ့သဘောတူညီမှုရယူထားတယ်လို့ဆိုပါတယ်
။ဘက်ကကင်ဆိုဘက်တဲ့ပါမယ်။အဲမြန်မာတန်ယုံကခရီးသွားထောက်ခံချက်ပါမယ်ဆိုလို့ရှိရင်အဲမလမ်းမှာအဖန်စီမရှိဘူး။ဟိုနောက်တစ်ခါအဲဟိုကရေဒီတော့ခါတဲ့ခိုင်းလို့တဲ့ခါမှာဒီဟာတို့အရင်တော့ဆိုပေးရတယ်အခုတောင်းလာမိဘူးတို့တိုင်ကထောက်နေရတယ်မပေးရတယ်။ကြည့်ကြအောင်ပြန်လာဖြစ်တဲ့ကြောင့်အဲအဲ့ကိုကျွန်တော်တို့ကဟိုမပြီးစံမလို့ဘူးဆိုတာအထက်ဘက်ကလည်းအဲ့အလေးကိုစူးစမ်းရှိတဲ့ကြောင့် အဲ့ဒီဟာလေးတွေပဲသူတို့အောက်ခြေတီးအောင်ကျွန်တော်ရှင်းပြလိုက်ခြင်းဖြစ်ပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့တရားမဝင်ရွှေ့ပြောင်းလုပ်သမားတွေနဲ့ပတ်သက်လို့အလုပ်လုပ်ခွင့်လက်မှတ်တွေကိုထိုင်းအစိုးရကဂျွန်လကနေစတင်ပြီးထုတ်ပေးနေပြီဖြစ်ပေမဲ့တချို့လုပ်သမားတွေအနေနဲ့နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်ကမြန်မာနိုင်ငံသားမှတ်ပုံတင်တဲ့သံကောင်းစီးရင်မရှိကြတာကြောင့်အခက်အခဲတွေလည်းတွေ့ကြုံနေရတာပါ။ဒီအတွက်မြန်မာတန်ယုံကနေရာရေးပြန်ဖို့အတွက်ခရီးသွားလက်မှတ်တွေလုပ်ပေးမယ်ဆိုရင်တော့အလုပ်သမားတွေအတွက်ဖန်ဆီးခံရပြီးငွေကုန်ကြေးကျများနိုင်မဲ့ကိစ္စတွေအတွက်အဆင်ပြေမှုတွေရှိသွားနိုင်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့မဟာချိုင်းဒေသတာဝန်ခံကိုခိုင်ကြီးကအခုလိုပြောပြပါဗျာ
။ကျွန်တော်တို့ကကိုယ်နိုင်ငံကိုပြန်တဲ့အခါကျရင်သူကရှိတဲ့ဒေသကနေပြီးတော့ကျွန်တော်ရဲစခန်းကိုတင်ပို့ပါတယ်။ကြားအကျိုးဆောင်ပြောင်းတဲ့တင်ပို့တဲ့အခါကျရင်ကျွန်တော်ပြန်မမယ်လို့ရဲကိုသွားပြီးဖမ်းခံရတယ်။အဲ့ကျရဲကအလကားမဖမ်းဘူး။ကျွန်တော်တို့ပတ်စံသူ့ရဲ့သတ်မှတ်ထားတဲ့ဇင်တုံး2400ကျူလိုက်တယ်။အလကားကျွန်တော်တို့ကသူ့မှာမှတ်ပုံရောတင်ပြီးဓာတ်ပုံရိုက်တဲ့လက်ပုံတွေက2400ကျူလိုက်တယ်။ပြီးွားရင်သူကလည်းကားပေါ်ကိုသူကတင်ပေးလိုက်တယ်။မြောက်ပြီးဒိတ်ကြရင်ကျွန်တော်တို့ကအဲ့မြောက်ပြီးမှာဖြတ်ပြီးတော့ကျွန်တော်လက်မှတ်သွက်ထိုးတဲ့အခါကျရင်မြောက်ပြီးကကိုသုံးလုံးစိတ်ကိုသွက်ပို့တယ်။အဲ့ချိန်မှာသူကပတ်စံနောက်တဲ့600ဆက်တောင်းတယ်။600မပေးသေးလို့ဆိုလို့ချင်းလုံးဝကျွန်တော်တို့သမားရဲ့ဘက်ကိုပြန်လို့မရဘူး။ဒီမြောက်ပြီးထိုးထဲမှာထည့်ထားတယ်။တမောရုံမှာလာဘကမှာအနည်းဆုံး24နာရီတရက်မြဲလောက်ကြီးထားတယ်ပေါ့ဗျာ။မဗီဒါရီတရက်လောက်ဆိုရင်တော့ပတ်စံ6ဟာမပေးဘူးဆိုပြီးတုံနေပြလိုက်တဲ့အခါကျတော့နောက်ပိုင်းမှာရက်ပြီးတိုးပြီးတော့တော့လုံမားကြီးရဲ့စိတ်မြစ်ပြီးတော့ပတ်စံ6ဟာပေးရတယ်။အဲ့ဒါကိုသုံးလုံးကိတ်မှပေးရတယ်။အဲ့တော့ဟိုက600ရဲ့ဒီက2400ရဲ့အခု3000ကုန်တယ်။အဲ့ဒီ3000ကိစ္စကိုအခုဆိုင်တော့လုံမားရာချီဥသိမ်းနိုင်ငံပြောအတိုင်းသူတို့ပြုကင်တိုင်းမှန်ကန်သွားပြီဆိုရင်ဒီနေ့ကစပြီးပြောတာပေါ့နော်။ကျွန်တော်တို့လုံမားကြီးအတွက်အရန်ကိုအကြပ်ပတ်ပါသွားမယ်။ကားကပဲကုန်မယ်။
ထိုင်းအစိုးရကရှေ့ပြောင်းလုပ်သမားတွေကိုလက်မှတ်တွေလုပ်ပေးဖို့အတွက် One Stop Service Center လို့ခေါ်တဲ့စခန်းတွေကို2014ခုနှစ်အောက်တိုဘာလ30ရက်နေ့ထိဆက်လက်ဖွင့်လှစ်သွားဖို့အတွက်ကြေညာထားပြီးယာယီအလုပ်လုပ်ခွင့်ကိုတော့2015ခုနှစ်မတ်လ31ရက်နေ့ထိတက်တန်းတိုးပေးသွားဖို့အတွက်ထိုင်းအစိုးရကဆုံးဖြတ်ချက်ချထားပါတယ်။ဇွန်လ30ရက်နေ့ကစပြီးစတင်ပြုလုပ်ခဲ့တဲ့မှတ်ပုံတင်ခြင်းအစီအစဉ်မှာတော့မြန်မာ၊ကမ္ဘောဒီးယား၊လာအိုရွှေ့ပြောင်းလုပ်သမား4,300ကျော်မှတ်ပုံတင်နိုင်ခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံသားတိမ့်တဲ့ချီရှိတဲ့တက်ခရိုင်ထဲမှာတော့ထိုင်းအစိုးရကရွှေပြောင်းလုပ်သမား3,400ကျော်မှတ်ပုံတင်ကြမယ်ဆိုပြီးခန့်မှန်းထားတာပါ။ဒါပေမဲ့ဩဂုတ်လ4ရက်နေ့ကနေ14ရက်နေ့အထိ10ရက်အတွင်းမှာတော့မြန်မာနိုင်ငံသား1,000ကျော်သာလာရောက်ပြီးတော့မှတ်ပုံတင်ခဲ့ကြပါတယ်။အလုပ်သမားအတော်များများဟာအလုပ်လုပ်ခွင့်လက်မှတ်ဖို့အပြင်နောက်ဆက်တွဲလုပ်ရမယ့်နိုင်ငံကူးလက်မှတ်ရဲ့ကုန်ကျစရိတ်တွေကိုတက်နိုင်မှုမရှိသေးတာကြောင့်နေရာရင်းပြန်ဖို့အခက်အခဲတွေကြောင့်ပါထိုင်းအစိုးရခန့်မှန်းသလောက်တော့ထိုင်းနိုင်ငံတွင်းမှာမှတ်ပုံတင်ကြတာမျိုးတွေတော့မရှိသေးပါဘူးရှင်
။ထိုင်းချေဆိုင် VOA သတင်းထောက်မှအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မနေ့တော့ကတက်တန်းနှစ်တရာပြီးခဲ့တဲ့ဒီပနားမာတူမြောင်ကြီးရဲ့အရေးပါမှုတွေနဲ့အခက်အခဲတွေကြုံနေရတဲ့အကြောင်းကိုတင်ပြပေးမှာပါ။ Atlantic နဲ့ Pacific သမုဒ္ဒရာကိုပေါင်းကူးပေးခဲ့တဲ့ပနားမာတူမြောင်ဖောက်လုပ်ခဲ့တာဒီသတင်းပတ်ထဲမနေ့တောက်ချာနေ့မှာနှစ်တရာပြီးခဲ့ပါပြီ။အရှင်းနဲ့အနောက်ပိုမိုနီးဆက်လာပြီးကုန်သွယ်မှုအတွက်အဓိကဖြတ်လန်းတစ်ခုဖြစ်လာခဲ့ပေမယ့်ရာစုနှစ်တစ်ခုကြာဒီကနေ့အချိန်မှာတော့ကြီးထွားလာနေတဲ့ကမ္ဘာကုန်သွယ်ရေးလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့စိန်ခေါ်မှုတွေနဲ့လည်းကြုံနေရပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောင် Mail RC ကသတင်းပေးပို့လာပါတယ်။ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။လူသမားပေါင်းသိန်းနဲ့ချီပြီးနှစ်ပေါင်း30ကြာအချိန်ယူတည်ဆောက်ခဲ့ရတဲ့ပနားမာတူမြောင်ဟာ20ရာစုခေတ်ရဲ့အကြီးမားဆုံးဆောက်လုပ်ရေးစီမံကိန်းတစ်ခုဖြစ်ခဲ့ပါတယ်။ Dynamite တန်ချိန်ပေါင်း 28,000 ထိသုံးစွဲခဲ့တဲ့စီမံကိန်းနဲ့ပတ်သက်လို့တူမြောင်ဖောက်သူတွေလို့အမည်ပေးထားတဲ့စာအုပ်ကိုရေးသားပြုစုခဲ့တဲ့ American ပြည်တော်စု Maryland တက္ကသိုလ်က Julie Green ကတော့ရာဇဝင်တွင်လောက်တဲ့ Engineer စီမံကိန်းတစ်ခုလို့ဆိုပါတယ်။
The Panama Canal is one of those phenomenal moments in history.
Panama တူမြောင်စီမံကိန်းဟာတမိုင်းမှာအင်မတန်မှထူးခြားလွန်းလာတဲ့ကာလတစ်ခုဖြစ်ခဲ့ပါတယ်။ American ပြည်ထောင်စုရဲ့ engineer နဲ့နည်းပညာအစွမ်းအစတွေကမ္ဘာအင်အားကြီးတိုင်းပြည်တစ်ခုဖြစ်လာကနေထူးခြားတဲ့နမူနာတစ်ခုလည်းဖြစ်ခဲ့ပါတယ်
။ဒါမှလည်းစီမံကိန်းအတွက်ပေးဆပ်မှုတွေကတော့ကြီးမားလာပါတယ်။တူမြောင်ထဲမှာပထမဆုံးသင်္ဘောဖြတ်နိုင်တဲ့အချိန်ထိဆိုရင်မတော်တဆမှုတွေနဲ့အများစုကတော့ငှက်ပြားယောဂါကြောင့်အလုပ်သမား2,600နီးပါးသေဆုံးခဲ့တာပါတံမိုးကြီးကြီးပေးခဲ့ရတဲ့စီမံကိန်းကနိုင်ငံတကာကုသရေးဝယ်မှုတွေမှာတော့အပြောင်းလဲကြီးပြောင်းလဲသွားခဲ့ပါတယ်ထူးသဖြင့် American ပြည်တော်စုအတွက်အကျိုးရှိခဲ့တယ်လို့ George Washington တက္ကသိုလ်ကပမောက္ခ Noel Mora ကသုံးသပ်ပါတယ
် Because it enabled for the first time oil from California and
California ရေနံတွေ Facebook အနောက်မြောက်ဖက်ကတစ်တွေကိုပထမဆုံးချိန်တင်ပို့နိုင်ခဲ့ပါတယ်တကယ်တော့တင်းမော်တွေအတွက်ကယ်လီဖိုးနီးယားကရေနံတွေကိုသုံးခဲ့ကြတာပါကယ်လီဖိုးနီးယားကနေနိုင်ငံလုံးကိုတင်ပို့နိုင်တာကြောင့်အမေရိကန်တနိုင်ငံလုံးအတွက်စီးပွားရေးအရာလည်းအကြီးအကျယ်အမြတ်ထွက်ခဲ့ပါတယ
် နှစ်ပေါင်းတရာကြာမြင့်လာပြီဖြစ်တဲ့ဒီကနေ့အချိန်မှာတော့ပနမတူမြောက်မှာနှစ်စဉ်သင်္ဘောပေါင်း3,400ဖြတ်သန်းသွားလာနေပြီးကမ္ဘာကူးသန်းရောင်းဝယ်မှုတွေရဲ့400ခန့်လုံးကျော်အထိတည်ယူပို့ဆောင်ပေးနေတာပါဒါပေမဲ့လည်းဒီကနေ့ခေတ်ကုန်တင်သင်္ဘောကြီးတွေရေနံတင်သင်္ဘောကြီးတွေဟာတူမြောက်ရဲ့ရေတံခါးတွေနဲ့မဆန့်တော့တဲ့အခြေအနေနဲ့ကြုံနေရပါတယ်ဂျော့ချ်မစ်ဆင်တက်ကသူကပမောက်ခရော့ဒနီမက်ဖာဒန်ကတော့သင်္ဘောကြီးလေးလေးပုံမထိရောက်ပြီးအကျိုးရှိလေးလေးဖြစ်မယ်လို့ပြောပါတယ်
They carry more cargo for about the same amount of
kunja ze jin tu bi kongre po zai nai ba de pawon jin na lai hlo ni thwi si de lo kun twe mu pamana le po tu la se ba de
timo ji ri twe lan chang de phi american dollar tan maw 4000 la akong cha khan bi nicaragua nai ngan ga tsin tu mya phaw lo mae season go lo akhu kha hong kong company tuku ga sin sa ni ba de siman gain da account the paw la mae soin no panama tu mya twe sin khaw mu tuku le phit la nai ma de ဒါပေမဲ့လည်းပနားမတူမြောင်းကိုဒေါ်လာ3,500အကုန်ကျခံပြီးတိုးချဲ့ဖို့ရှိနေတာကြောင့်စီမံကိန်းတွေဟာလက်တွေ့မကျသလိုလိုလဲမလိုအပ်ဘူးလို့ဝေဖန်မှုတွေလည်းရှိနေပါတယ်။ပနားမတူမြောင်းမှာအတိတ်တမဲ့တကားတွေမှာတော့ပေ1,500လောက်ရှိပြီးအကျယ်ပေ300လောက်ထိရှိတဲ့သင်္ဘောတွေဖြတ်သန်းသွားလာနိုင်ကြမှာပါ။ပနားမတူမြောင်းတိုးချဲ့ရေးလုပ်ငန်းအတွက် software တွေဖန်တီးပေးခဲ့တဲ့ American company Autodesk ရဲ့ပြောခွင့်ရပေါ်ဆူလီဗန်ကတော့စီမံကိန်းကာလမှာအလုတ်ကင်ပေါင်း2,000ခွဲလောက်ဖန်တီးပေးနိုင်ုံသာမကစီမံကိန်းပြီးဆုံးတဲ့အခါကမ္ဘာတစ်လောကကူးသန်းရောင်းဝယ်ရေးလုပ်ငန်းတွေမှာလည်းအကြီးအကျယ်ပြောင်းလဲသွားနိုင်တယ်လို့ပြောပါတယ်
။ The ripple effect here is interesting because once this canal is completed and
the သူမြောင်းတွေချက်ပြီးတဲ့အခါသမောကြီးတွေသွားလာနိုင်ုံသာမကကမ္ဘာတစ်ဝန်းကမြို့ကြီးတွေမှာလည်းသမောကြီးတွေကန့်နိုင်မဲ့စိတ်ကမ်းတွေဖြစ်လာအောင်အပြိုင်ဆိုင်လှုပ်ကြတာမျိုးလိုနောက်ဆက်တွဲဂျိုးဆက်တွေလည်းတွေးရမှာမို့အင်မတန်စိတ်ဝင်စားစရာကောင်းပါတယ်။
အမေရိကန်ပြည်ထောင်စုမှာစစ်ကမ်းပေါင်း160လောက်ရှိပေမဲ့ပနားမတူမြောင်းတင်မှာဖြတ်သန်းနိုင်မဲ့အီယာမာတင်မောကြီးတွေစက်ကတ်နိုင်တဲ့စစ်ကမ်းကတော့လက်တလုံးမှာ15ခုလောက်ပဲရှိနေတာပါပနားမတူမြောင်းတင်ဟာ2016ခုနှစ်လောက်ရောက်တဲ့အခါကဘာပေါ်ကကုန်တင်တင်မောတွေရဲ့98ရာခိုင်နှုန်းဖြတ်သန်းနိုင်တဲ့အထိစွန့်ဆောင်ရေးနှစ်ဆတိုးလာမယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းထားကြတဲ့အတွက်ရာစုနှစ်တစ်ခုကြာအစဉ်အလာကိုဆက်လက်ထိန်းသိမ်းနိုင်မဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုအောင်လေးဦးစုစည်းတင်ပြပေးခဲ့တာပါရှင်။စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်မတွေအပြင်ဓာတ်ရိုက်လေးလိုက်အစီအစဉ်လဲဆွေးနွေးကြမှာမို့ဆောင်မျှော်နှားဆင်ကြရအောင်ပါရှင်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုငိမ့်ချန်းကကြီးညာပေးပါမယ်။
အီရန်နိုင်ငံမြောက်ပိုင်းကခြေရွာတစ်ခုမှာယာဇဒီအမျိုးသား80ကျော်ကိုစစ်သွေးကြွတွေကတတ်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်ဒီလိုလုပ်ရကြောင်းလူနည်းစုဘာသာဝင်တွေဟာအသက်အန္တရာယ်ကိုရင်ဆိုင်နေရတော့မယ်လို့ဆိုပါတယ်ယူကရိန်းနိုင်ငံအရှေ့ခြမ်းထဲကိုဝင်လာတဲ့ရုရှားရင်တန်းကိုယူကရိန်းတပ်ဖွဲ့ကတိုက်ခိုက်ဖျက်ဆီးလိုက်တယ်ဆိုတာကိုအတိမပြုနိုင်ဘူးလို့အမေရိကန်အင်ဘျူရိုကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအရာရှိတွေအတူလက်တွဲလှုပ်ဆောင်နေပါတယ်လို့အင်ဘျူရိုပြောခွင့်ရကက်သလင်းဟေဒင်ကပြောသွားတာပါရုရှားတွေနဲ့သူတို့ရဲ့ထောက်ခံမှုနဲ့ယူကရိန်းထဲကိုထပ်တလဲလဲကျူးကျော်ဝင်ရောက်တာတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကစိုးရိမ်နေသေးပဲလို့သူကပြောပါတယ်အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာဆယ်ကျော်သက်လူမဲတဦးကိုရဲရာရှိကပြစ်တက်မှုကြောင့်ဖြစ်ခဲ့တဲ့ဒေါသထွက်ဆန္ဒပြမှုတွေဟာဒီကနေ့မှဆက်လက်ဖြစ်ပွားပြီးအဲ့ဒီပြည်နယ်ရဲ့စတိုးဆိုင်တစ်ခုကိုတိုက်ခိုက်မှုတွေထပ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတချို့ကလည်းပလင်းတွေနဲ့အခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ပေမဲ့တစ်ချိန်တည်းမှာပဲတချို့အေးချမ်းစွာဆန္ဒပြသူတွေကအဲ့ဒီလိုရန်လိုတဲ့ဆန္ဒပြသူတွေကိုလိုက်လံတားဆီးနေပါတယ်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာပြည်နယ်အုပ်ချုပ်ရေးမှူးကသူယာရုကနှုတ်ထွက်စေခြင်းနဲ့အစိုးရရှေ့နေယာရုကနှုတ်ထွက်မပေးရင်သူ့ရဲ့လက်အောက်ကအကြိလိုက်စားမှုတိုက်ဖြတ်ရေးဌာနအတွက်ရန်မုံငွေကိုဖျက်တောက်ပြစ်မယ်လို့ချိန်ချောက်ခဲ့တာကြောင့်အခုအဲ့ဒီပြည်နယ်အုပ်ချုပ်ရေးမှူးကိုအာဏာအလွဲသုံးစားမှုနဲ့တရားစွဲထားပါဗျာ
။တရင်ချင်းချုပ်ကိုကိုငိမ့်ချန်းချင်ညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမုံဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်။ကျွန်မကသင်္ကီထိုက်ပါ။ VOA American တိုင်းညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.